ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေထွန်းကမနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာ
ပထမအချက်အနေနဲ့ကတော့2022ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ဟာကျွန်တော်တို့နိုင်ငံရဲ့85နှစ်ပြည့်စင်ရတုတည်ထောင်စုနေ့ဖြစ်ပါတည်ထောင်စုစိတ်ဓာတ်ကိုအရင်ခံတဲ့သွေးစည်းညီညွတ်မှုနဲ့တိုင်းသာအားလုံးတပေါင်းတစည်းတည်းပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်ကြားရောက်လာတော့မဲ့85နှစ်ပြည့်စင်ရတုတွေကိုကြိုဆိုသောအဖြစ်တည်ထောင်စုမြန်မာနိုင်ငံတော်အစိုးရအနေနဲ့1ပြည်အောင်စုစိတ်ဓာတ်ရှင်တန်ခိုင်မာစေရေးလုပ်ငန်းစဉ်နှစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်များကိုတိုးမြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုးမြင့်ဆောင်ရွက်နိုင်ဖို့တစ်ကတော့သက်ဆိုင်ရာတိုင်းရင်းသားများသက်ဆိုင်တဲ့သူများကိုယ်တိုင်ပါဝင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်များအကျိုးဆောင်နိုင်ရေးနဲ့မြင့်တင်နိုင်ရေးဆောင်ရွက်ခြင်းနှစ်တမတော်ရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကော်မတီနဲ့ EEO များဓာတ်ရိုက်ဆွေးနွေးခြင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မြင့်တင်ရေးအဖွဲ့များနဲ့ဆွေးနွေးခြင်းသုံးSCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနဲ့ငြိမ်းချမ်းရေးပုံမူခိုင်မာအောင်ဆောင်ရွက်ခြင်း NCA လက်မှတ်မရေးထိုးရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအား NCA လက်မှတ်ရေးထိုးနိုင်အောင်ရည်ရွယ်ပြီးတော့ကြက်ခတ်တိုက်ခိုက်မှုညှော်နေလာစေရင်နှစ်ဖက်သဘောတူညီချက်များရရှိရေးတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ
်ဒီပေါ် KIO ကချင်းလက်မြောက်ရေးအဖွဲ့ကြံကြားရေးတာဝန်ခံဗိုလ်မှူးကြီးညော်ဘူးကတော့
85နှစ်ပြည့်ဒီဆောင်စုနဲ့နှစ်ပတ်သက်တာဟာဒီပေါ့နော်ကျွန်တော်မြန်မာနိုင်ငံရဲ့ဒီငင်းချမ်းကြီးအတွက်ဆိုတော့နာန်စီချမှတ်တာတော့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အသေးစိတ်လုပ်ငန်းစဉ်ကဘလောက်ထိဒီပီတိုလိုထုတ်ဒီအခုဒီနေ့ဒီလက်နဲ့ကြိုက်တော်လာနေတဲ့ NGC PDF အဖွဲ့ဒီပီတိုလိုထုတ်ဒီအတွက်ခန်းစားခွေမရှိတဲ့အစီအစဉ်ဆိုလို့ရှိရင်တော့ဒီဆွေးနွေးရေးဆိုတဲ့အကောင့်တွေဖို့ဖို့တော့ထည့်မယ်လို့ထင်ပါတယ်ကျွန်တော်တို့တိုင်းသားလက်နဲ့ကြိုက်အဖွဲ့ဒီရဲ့လူလားချက်ဒီကိုတကယ်တရားနိုင်တဲ့ဒီအစီအစဉ်ဟုတ်မဟုတ်ဆိုတဲ့အပေါ်မှာလည်းဥတည်မယ်။ဘာကြောင့်လဲဆိုတော့လူခဲ့တဲ့နေပေါင်းများစွာဆွေးနွေးခဲ့တဲ့ငင်းချမ်းရဖြစ်ပါတယ်။ဒါပေမဲ့တိတိမှတရားခိုင်မာတဲ့အထုံးချက်ချက်တွေမရခဲ့တာအတွေ့အကြုံတွေရှိခဲ့လို့ဖြစ်ပါတယ
်။ KNU ကအမျိုးသား CEO အထွေထွေအတွင်းရမှုဖိုတာတို့မူကလည်း
ဒီခိုင်ရပဲငင်းချမ်းရဆွေးနွေးလို့ဆိုတော့ကြိုးစားမယ်ကိစ္စတစ်ခုဖြစ်တာပေါ့။ဒါပေမဲ့ပေါ့နော်ဒီtrust ဒီလိုခေါ်တဲ့ကျွန်တော်တို့ဒီခုဒီဆောက်ချင်းအစ်စ်လေးကနေတောင်းဖို့ဆိုတော့ကျွန်တော်တို့ခရဲမှုကြီးကြိုးစားခဲ့ကြပါတယ်ဒါပေမဲ့ဒီအနာတိတ်ကအကုန်လုံးကိုထိတော့တဲ့ဖြည့်ပေးချသွားတယ်လို့ကျွန်တော်အဲ့လိုပြောလို့ရပါတယ်အဲ့ဒီကြောင့်ဒီလိုကာလမှာကျွန်တော်တို့အကြံပြုလိုတာကအစ်စ်ခရဲဆဲလို့ပထမအဦးဆုံးပြောမယ့်အစားပေါ့နော်မျိုးလူတွေမှာနေဒီမှာသူရွာဒီမှာလိုက်ပြီးတော့တိုက်ခိုက်တာတွေလူစုတွေဖိနှိပ်တဲ့ဟာတွေအရင်ဆုံးကြံကြုတ်လိုက်ပြီးတော့တကယ်ယုံကြည်နိုင်လောက်တဲ့လက်တွေ့ဖော်ပြဒီမျက်စိနဲ့မြင်နိုင်လောက်တဲ့အနေထားကနေပြန်ချရမယ်လို့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့ဒီ statement လေးတွေထုတ်တာ media release လေးတွေလုပ်တာထက်ဆိုင်တော့လက်တွေ့ကြတဲ့ပြည်ပြည်ကြောင်းလေးတွေကိုရရဲ့ပြည်ပြည်လုပ်ဖို့ပဲကျွန်တော်တို့ပြောလိုက်ပါတယ
်။ဒါအပြင် PPSD လို့ခေါ်တဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးအဖွဲ့တွေရဲ့ရင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့အကြံပေးဥက္ကွန်ဆိုင်ကလည်း
ဒီကိစ္စဟာအပြောနဲ့အလုံကြီးတယ်ဆိုလို့ရှိရင်ဒိန်းကြီးနဲ့မဆိုလက်မှတ်ထိုးသူရောမထိုးသူရောကအားလုံးကပြည်တော်စုကြီးကခွဲထွက်ဖို့လုပ်နေတာမဟုတ်ဘူးပြည်တော်စုတည်နေဖို့ကိုနီကိုဟာနဲ့လုပ်နေတာတို့တော်လည်းပဲအရင်ဆုံးကတော့စစ်ပွဲဖြစ်လာခဲ့တာကအဓိကကကွန်မြူနတီပါတီတို့ဘာလို့အဲ့ဒါကလွယ်လို့ရှိရှင်တော့ဒီပမာအစိုးရနဲ့ပမာမဟုတ်ဘူးတိုင်းရင်းသားပြည်သူတို့ရဲ့ပဋိပက္ခကိုနော်တို့တော်လည်းပဲအခုကျတော့အဲ့လိုမျိုးမဟုတ်တော့ဘူးဒီပမာအုပ်ချုပ်သူအစိုးရနဲ့ဒီပမာဆိုတဲ့မျိုးတွေပြည်သူရဲ့အတွင်းမှာဟိုကပြဿနာပေါ်လာတဲ့အခါကျတော့ဒီပါဝင်တဲ့အပေါ်အစည်းတွေလူတွေကလည်းညားပါတယ်ဒီလိုခါကြတော့လေသူတို့ရဲ့လူလားချက်တွေကိုပေးထားမယ်အစားဒီလိုဆိုလဲသူမျိုးကိုတို့ပါလေနော်အလုံးသွေးမျိုးလို့ပါအဲ့ဒါမှသာရင်းချင်ရမှာ
တကယ်တော့ပင်လုံစာချုပ်ဆိုင်ရာတည်တော်စုစိတ်တဲ့ပေါ်မြန်မာအုပ်ချုပ်သူတွေနဲ့တိုင်းရင်းသားတွေကြအမြင်မတူတာကိုရှေ့ဆက်မဖြေရှင်းနိုင်ရင်တော့တဝဲလေလေဖြစ်နေအောင်မယ်လို့သုံးသပ်မှုတွေရှိနေပါတယ်